ပြည်တွင်းမှာတော့ရွှေဈေးနဲ့ဒေါ်လာဈေးတွေကအခုရက်ပိုင်းအတွင်းမှာအစမတန်တက်လာနေပါတယ်။အကယ်ဒမီအခောက်ရွှေတစ်ချက်သားကို22သိန်းကျော်အထိရှိခဲ့ပြီးတော့ဒေါ်လာဈေးကလည်းမြန်မာကျပ်ငွေ2450အထိပေါင်ဈေးရှိခဲ့ပါတယ်။ဒီအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကပေးပို့လာတဲ့သတင်းပြည်စုံအလိမ့်မှပြောပြပေးပါရှင်။
မြန်မာနိုင်ငံတော်ကယောဂါနဲ့နိုင်ငံရေးမတည်ငြိမ်မှုတွေဖြစ်နေချိန်မှာပဲရွှေဈေးနဲ့ဒေါ်လာဈေးတွေကလည်းတစထက်တစတက်လာနေတာပါဒီကနေ့အင်္ဂါနေ့အစောပိုင်းတုန်းကအကယ်ဒမီအခောက်ရွှေတစ်ချက်သားကို25,000နဲ့ဈေးဖွင့်ခဲ့ပြီးအပိတ်ဈေးကတော့23,300ဖြစ်ခဲ့ပါတယ်ရွှေဈေးကွက်နဲ့ရောင်းသူထက်ဝယ်သူကပိုများနေပြီးဈေးကွက်လိုအပ်ချက်များလာတယ်လို့ရန်ကုန်တိုင်းရွှေလုပ်ငန်းများအသင်းဥက္ကဋ္ဌဦးမျိုးမြင့်က VOA ကိုပြောပါတယ်
အရင်တော့ကရောင်းတဲ့လူကရွှေတစ်ပိုင်းကိုကြိုင်ပြီးတော့သူတို့ကြိုက်တဲ့ဈေးကိုခေါ်ရောင်းတာဒီနေ့ဈေးကြတော့အဲ့လိုမဟုတ်တော့ဘူးရောင်းတဲ့လူကဈေးခေါ်ဝယ်တာဈေးခေါ်ပြီးတော့ပဲအဲ့ဒီမှာတက်သွားတာဗျအရင်နဲ့၅ဆလောက်အဝယ်ကပိုများလာတယ
်ရွှေဈေးတက်လာချိန်ကစပြီးဈေးကွက်ကိုထိန်းချုပ်နိုင်မှုအတွက်ရန်ကုန်နဲ့မန္တလေးကဝယ်လိုအားများတဲ့ရွှေဆိုင်ကြီးတွေကိုလက်ထဲပစ္စည်းရှိမှအယောင်းဝယ်လုပ်ကြဖို့လုပ်ငန်းလုပ်မဲ့ပဋိပံသမားတွေကိုပဲရွှေကိုအကန့်အသတ်နဲ့ရောင်းချပေးဖို့ကိုရွှေလုပ်ငန်းရှင်များအသင်းတာဝန်ရှိသူတွေကမြစ်တာရက်ခံထားတယ်လို့သိရပါတယ်။အခုဈေးကွက်ထဲမှာရွှေဝယ်သူတွေများနေပြီးကုန်ကြမ်းတွေပြန်ဝင်လာဖို့အတွက်ဆောင်ရွက်နေတယ်လို့ဦးမျိုးမြင့်ကစက်ပြောပါတယ်
။ဒေါ်လာရရင်ဒေါ်လာဝယ်ကြ၊ရွှေရရင်ရွှေဝယ်ကြအဲ့လိုလာလုပ်နေကြတယ်ရွှေဈေးကိုတော့ငြိမ်အောင်တော့ကျွန်တော်တို့ထိနေပါလေထိနေပဲဆိုအရင်ကလို့ရွှေရရွှေသမားဆိုင်သမားတီးတန့်ကြီးဝယ်တာမဟုတ်ပဲနဲ့ကျွန်တော်တို့လုပ်ငန်းပေါင်းစုံကနေလာဝယ်တဲ့အတွက်ရွှေဈေးကတော့မတည်မငြိမ်ဖြစ်တယ်ဒါဟုတ်တော့ကျွန်တော်တို့ဈေးဝက်မှာလိုအပ်တဲ့ရွှေကိုလည်းကျွန်တော်တို့နေရနေပြီးတော့ရွှေကုန်ကြမ်းနေရအောင်အခုဆက်သွယ်ဆောင်ရွက်နေပါတယ်ဗျာ
February တရက်နေ့စစ်တပ်ကအာဏာသိမ်းယူပြီးတဲ့နောက်ပိုင်းငွေဈေးအစက်တဲတွေဖြစ်ပြီးဘဏ်အငွေထုတ်ယူမှုတွေကိုအခုထိကန့်သတ်ထားပါတယ်အများစုကဗန်ထဲကစုဆောင်းငွေတွေကိုပဲထုတ်ယူဖို့စဉ်းစားနေကြပြီးတန်ဖိုးခိုင်ပါတယ်လို့ယုံကြည်ရတဲ့အမေရိကန်ဒေါ်လာနဲ့အခောက်ရွှေကိုစုဆောင်းလာတာကြောင့်ရွှေဈေးနဲ့ဒေါ်လာငွေလဲနှုန်းတွေအစမတန်တက်လာတာလို့လေ့လာသူတွေကယူဆပါတယ်။အမေရိကန်ဒေါ်လာကိုအမြန်မာငွေ1955ကျပ်ဗဟိုဘဏ်ကဒီနေ့သတ်မှတ်ခဲ့ပြီးတရားဝင်ငွေလဲကောင်တာတွေမှာတော့ဒေါ်လာကိုကျပ်2450အထိဈေးပေါက်ခဲ့ပါတယ်။ဈေးကွက်ထဲမှာဒေါ်လာဈေးအစမတန်တက်လာနေလို့ရောင်းအားထက်ဝယ်အားကပိုများနေပြီးတချို့ငွေလဲကောင်တာတွေအနေနဲ့ဆက်မရောင်းတော့ပဲဈေးပိတ်ခဲ့တာတွေလည်းရှိပါသေး
တယ်။ဝယ်ရလက်ခက်တယ်မှာဒီခက်လည်းမဝယ်နိုင်ဘူးလေအခုကနည်းနည်းချင်းလေးဝယ်နေတာမှဒီဈေးနဲ့ဆိုလို့ချင်းအခုက2,900နဲ့တော့ဝယ်တော့မဝယ်ရသေးဘူးညီမအခုဝယ်ထားတဲ့ဈေးနှုန်းကအမြင့်ဆုံးဈေးနှုန်းကတော့2,200ပေါ့ခုနောက်တော့ညီမလိုသေးတယ်လိုသေးတဲ့ဟာလည်းအခုကဒေဈေးနဲ့ဝယ်အောင်မဆိုတာမတည်သေးဘူးမှာ2,900အဲ့လိုလေဖြစ်တာလို့ရှိရင်တော့အဲ့လိုမျိုးစေကူဖို့တောင်မှပြန်စဉ်းစားရမယ်တောင်ပုံပေါက်နေအဲ့လိုမျိုးဖြစ်နေမှာ
2021ခုနှစ်အစပိုင်းမှာအမေရိကန်ဒေါ်လာကိုမြန်မာငွေ1,330ကျပ်ရှိခဲ့ပေမဲ့အခုစက်တင်ဘာလကုန်ပိုင်းမှာတော့2,400ကျော်အထိရောက်လာပါတယ်ငွေလဲသူတချို့ကတော့အမေရိကန်ဒေါ်လာအပြင်ရတဲ့နိုင်ငံခြားငွေတိုင်းကိုရောင်းတဲ့လောက်လဲယူတာတွေရှိတယ်လို့သိရပါတယ်ရန်ကုန်မှာဖွင့်လှစ်ထားတဲ့ငွေလဲကောင်တာတစ်ခုကလည်းသူတို့အနေနဲ့လိုသလောက်မလဲပေးနိုင်လို့အရေးအတွက်ကန့်သတ်ပြီးဆောင်ရွက်ပေးနေရတယ်လို့ပြောပါရယ်။ရွှေဈေးနဲ့ဒေါ်လာဈေးအစမတန်တက်လာတာတွေကြောင့်ဆက်သုံးစီနဲ့စားသုံးစီအပေါ်ရိုက်ခတ်မှုတွေရှိနေပြီးကုန်ဈေးနှုန်းတက်လာတာတွေကြောင့်အခြေခံလူရန်းစားတွေအတွက်လည်းစားတောက်ရေးပို့အခက်ခဲကြုံလာရပါရဲ့ရှင်။